KNPB ဒုဥက္ကဋ္ဌခူဦးရဲဦးဆောင်တဲ့ငင်းချင်းတွဲဆောင်ဆွေးနွေးရေးကော်မတီနဲ့ဗိုလ်ချုပ်ရာပြည်ဦးဆောင်တဲ့တက်မတော်ကိုယ်စားလှယ်တို့နေပြည်တော်တိုင်းစစ်ဌာနချုပ်မှဒီနေ့မနက်ကတွဲဆောင်ခဲ့တာဖြစ်ပါတယ်ဒီနေ့တွဲဆောင်ရာမှာနှစ်ဖက်ယုံကြည်မှုကိုပြတ်ပြားစေမဲ့အပြုအမူပြောဆိုအသွာအလာတွေမလုံးကြဖို့ကောင်းမွန်တဲ့ဆက်ဆံရေးကိုဆက်ထိန်းသိမ်းသွားဖို့သဘောတူညီမှုရခဲ့တယ်လို့ KNPP ရဲ့ငင်းချင်းရေးတွဲဆောင်ဆွေးနွေးရေးကော်မတီပြောခွင့်ရာနဲနယ်ဘလိုကပြောပါတယ်
တော့ကျွန်တော်တို့တခုတော့ဆွေးနွေးပြီးတော့သဘောတူနိုင်ခဲ့တာတော့ခုနပြောသလိုဒီယုံကြည်မှုကိုထိခိုက်စေမဲ့ပြုမှုဆက်ဆံပုံတို့တွာလာရေးတို့အစားအာတွေပေါ့နော်အဲ့ဒါတွေကိုတော့ကျွန်တော်ဖက်စလုံးမလုပ်ဖို့အတွက်ဆက်ပြီးတော့ချူပန်းတော့ဖို့အတွက်ရှိနေတဲ့ကောင်းမှုနဲ့ဆက်ဆံရေးတွေကိုဆက်ပြီးတော့ထိနိုင်ဖို့အတွက်ပေါ့အဲ့ဒါတွေကျွန်တော်တို့ဆုံးဖြတ်ချက်ပုံစံမျိုးလေးပေါ့နော်ဆုံးဖြတ်ချက်တည်းလေးတခုအနေနဲ့ရခဲ့ပါတယ်
တွဲဆောင်ပွဲမှာ KNDP ရင်းမှာတက်မတော်ကတက်စခန်းအစ်တီစောင့်နေတဲ့ခြေနေနဲ့တက်သိမ်းမြေကိစ္စကြောင့်ဖြစ်ပေါ်နေတဲ့မြေယာငင်းပွားမှုပြဿနာခြေနေတွေကိုဆွေးနွေးခဲ့ပေမဲ့တီးခြားသဘောတူညီချက်မရခဲ့ဘူးလို့နဲနယ်ဘလိုကပြောပါတယ
်တက်စခန်းအစ်တီရွှေပြောင်းရေးတော့ကျွန်တော်တို့ဟိုဆွေးနွေးဖြစ်ခဲ့တာပေါ့နော်ဒါပေမဲ့အခုအနေထားရတော့တက်မတော်ဘက်ကလည်းဟိုရွှေပြောင်းလို့မရသေးဘူးပေါ့တက်စခန်းတော့ဒီပြည်နေရဲ့ဟိုအရှိမြောက်ဒေသအလေပိုင်းပြီးတော့အနောက်တောင်ဒေသနဲ့အရှေ့တောင်ဒေသမှာတခုစီရှိတာပေါ့နော်လောဆယ်တော့တက်စခန်းတော့ရှိတဲ့အတိုင်းပဲရှိနေတယ်တိုက်ပြခတ်မှုတွေတော့ဖြစ်မလာသေးဘူးပေါ့တက်သိမ်းမီကိစ္စလို့ပေါ့နော်ဒါတော့တက်မလို့ဘက်ကပြောတာကတော့ဒါတီဆဲဥပဒေနဲ့သွားရမယ်တီဆဲဥပဒေနဲ့လောက်ရမယ်ကိစ္စတွေပေါ့နော်ခင်ဗျာဖေရတော့တင်ပြတာတော့ပြည်သူလူထုရဲ့အခုစိုးရိမ်မှုတွေကျွန်တော်တို့တင်ပြတယ်သူတို့ပြတောင်းသူတရားဆွဲခံရတဲ့တောင်းသူရဲ့စိုးရိမ်ချက်တွေပေါ့နော်အဲ့ဒါတွေကျွန်တော်တို့တင်ပြတယ်တမတော်ဖေရတော့ခုနပြောသလိုပဲဒီဇယ်ဥပဒေနဲ့သွားရမယ်လေအဲ့လိုတော့တုံ့ပြန်တော့ပေါ့
နံပါတ်တွဲဆောင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တက်မတော်သတင်းမှပြန်ကြားရေးဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီကို RFA ကဆက်သွယ်တဲ့အခါမှာတော့ဒီတွဲဆောင်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်ပေးဖို့ရှိရင်ထုတ်ပြန်ပေးသွားမယ်လို့အခုလိုပြောပါတယ်
အော်အဲ့ဒါကျွန်တော်တို့မသိသေးဘူးဗျာသူတို့ဆွေးနွေးတဲ့ဆုံးချိန်နေလေးမသိရသေးဘူးပေါ့နော်အဲတော့လို့ဒီတည်တည်တိုက်လို့ရှိရင်တော့ထုတ်ပြန်ပေးမှာပါ
တမ်ရော်ရဲ့အပြစ်ရက်ကာလအတွင်းကြားပြည်နယ်ဘက်မှာတပ်ဖက်ကတက်စခန်းတိုးချဲ့မှုတွေရှိလာတယ်ဆိုပြီးဝေဖန်မှုတွေရှိခဲ့တာပါမနေ့ကတော့ KNPB အဖွဲ့ဟာအမျိုးသားပြည်လဲတင့်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့တွဲဆောင်ခဲ့ပြီးတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးနိုင်ရေးကိစ္စတွေအပါအဝင်ဒေတာရင်းဖွံ့ဖြိုးရေးနဲ့စီးပွားရေးကိစ္စငြိမ်းချမ်းရေးကိစ္စစတာတွေကိုတွဲဆောင်ဆွေးနွေးခဲ့ကြပါတယ်အစိုးရဘက်ကတော့မနေ့ကတွဲဆောင်ဆွေးနွေးပွဲမှာKNBB ကိုလာမဲ့27ရာစုပင်လုံညီလာခံမတိုင်ခင်အော်တိုဘာလဒါမှမဟုတ်ရင်စက်တင်ဘာလလောက်မှာ NCA မှာပါဝင်လက်မှတ်ရေးထိုးနိုင်မှုအဆိုပြုတိုက်တွန်းခဲ့ပါတယ်။ဒါနဲ့ပတ်သက်လို့တော့ KNBB အနေနဲ့ပြန်လည်ဆွေးနွေးရအောင်မယ်လို့ပြောပါတယ်။ KNBB ဘက်ကငင်းချင်းရင်လမ်းကြောင်းပေါ်ကိုဆက်လက်လျှောက်လှမ်းမယ်လို့ကတိပြုခဲ့ပေမဲ့ NCA လက်မှတ်ထိုးဖို့ကိုတော့လက်တွေ့ပြည်နယ်အတွင်းဖြစ်နေတဲ့အကြောင်းတွေပေါ်အခြေခံပြီးယုံကြည်မှုတည်ထက်ရဖို့ပိုလိုအပ်တယ်လို့ KNBB ခေါင်းဆောင်တွေကပြောခဲ့ပါတယ်ရှင်။ကျမသက်စုအောင်ပါ